ထိုင်းနိုင်ငံအတွင်းခီးတဲ့တင်လေးဝင်ရောက်မှုပိတ်ပင်ထားတာကိုဇွန်လ30ရက်နေ့အထိရပ်ထပ်မံတွန်းပြလိုက်တယ်လို့ထိုင်းပြည်ပြလေကြောင်းအာဏာပိုင်အဖွဲ့ကစနေနေ့ကကြေညာလိုက်ပါတယ်။မေလ30ရက်နေ့မှာတက်တန်းကုန်ဆုံးမဲ့တရှိစဲပိတ်ပင်တောင်းမြစ်ချက်ကိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့အတွက်နောက်ထပ်တလထပ်တူရာလို့လဲဆိုပါတယ်။အခုလိုပြပလေရင်ဆက်ရောက်မှုက လုံးဝမရှိတာကလည်းဒီတစ်ပတ်ထဲနှစ်ရက်ရှိခဲ့တာပါထိုင်းဒုတိယဝန်ကြီးချုပ်ဝူဆာနျူကရီနန်ကတော့ပြပနေစိုက်ကပ်မှုကိုရပ်တိုးတာနဲ့ရေးပေါ်အခြေအနေတည်တံ့ထုတ်ဖို့ကြားဆက်နွယ်မှုမရှိကြောင်းနဲ့ရေးပေါ်အခြေအနေကိုရုပ်သိမ်းပေးပေမဲ့လိုအပ်ရင်ပြပလျင်ဆက်ရောက်မှုကိုဆက်လက်တားမြစ်ထားနိုင်တယ်လို့ပြောကြောင်းလဲ Bangkok Post သတင်းစာမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံရဲ့ COVID-19 နဲ့ဆက်နွယ်တဲ့ကန့်သတ်ချက်တွေကိုဖြည့်လျှော့ပေးတဲ့အနေနဲ့ဈေးဝယ်စင်တာတွေအပါအဝင်စီးပွားရေးလုပ်ငန်းတွေကိုတနင်္ဂနွေနေ့မှာပြန်လည်ဖွင့်ပေးတော့မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲထိုင်းလူလူကျန်းမာရေးဝန်ကြီးဌာနကတောင်ကိုရီးယားနိုင်ငံတရုတ်နိုင်ငံနဲ့ဟောင်ကောင်နဲ့မကာအိုတို့ကို COVID-19 ရောဂါကူးစက်ဆုံးနိုင်ငံတွေစီးရင်တဲ့ကနေပယ်ဖျက်လိုက်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေဟာထိုင်းလူလူကျန်းမာရေးဝန်ကြီးဌာနရဲ့အဲ့ဒီကူးစက်ဆုံးနိုင်ငံတွေစီးရင်မှာမလ16ရက်နေ့ကလေးကရှိနေကြတာဖြစ်ပါတယ်။အဲ့ဒီစီးရင်နဲ့ပါတဲ့နိုင်ငံတွေစီးကလာတဲ့ဘယ်သူမှမစိုးဆလေးရဲ့တိကျခွဲနေထိုင်ရမှာဖြစ်ပါတယ်ခင်ဗျ။